ေပြောင်းလုပ်သားရဲ့အခြေခံရပိုင်ခွင့်ကိုကာကွယ်ဖို့အတွက်အယတအဖွဲ့နဲ့လူ့အခွင့်အရေးအဖွဲ့တွေအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းအလုံသမားနဲ့ပြည်သူ့အင်အားဝန်ကြီးကအောက်တိုဘာ20ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အာဆီယံအစည်းအဝေးမှာပြောသွားပါတယ်။ရွှေပြောင်းလုပ်သားလို့ပြောရင်နိုင်ငံခြားရောက်မြန်မာအလုံသမားကိုမြင်ကြတာများပါတယ်။ပြည်တွင်းကရွှေပြောင်းလုပ်သားအကြောင်းကိုသိသူနေပါတယ်။ ILO ကအပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ဟာပြည်တွင်းကရွှေပြောင်းလုပ်သားခွန်ဆောင်ကျော်ကိုတွေ့ဆုံမေးမြန်းပြီး Internal Labor Migration in Myanmar ဆိုတဲ့စာမျက်နှာတရားကျော်အစီရင်ခံစာကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မနစ်ကထုတ်ဝေထားပါတယ်။အတ္တပစေခိုင်းမှုဆိုတာအစိုးရဝန်ထမ်းကပြည်သူကိုအတ္တမခိုင်းစေတာမျိုးဖြစ်ပေမဲ့အခုတော့ပုဂ္ဂလိကကဏ္ဍမှာလည်းတွေ့နိုင်တယ်လို့ဆိုပါတယ်။အတ္တမခိုင်းစေတယ်လို့ပြောနိုင်တဲ့အချက်၃ချက်ကိုရှင်းပြထားပါတယ်။အင်အားသုံးပြီးသို့မဟုတ်လိမ့်လေလေပြားပြီးခိုင်းစေမှုအတင်းအကျပ်ခိုင်းစေမှုအလုံးမထွက်နိုင်အောင်လှုပ်ထားမှုစတဲ့အခြေအနေတစ်ခုခုရှိရင်အတ္တမစေခိုင်းမှုလို့ခေါ်နိုင်တယ်လို့ဆိုပါတယ် ILO အဖွဲ့ဟာအတ္တမစေခိုင်းမှုပြဿနာကိုစောင့်ကြည့်နေတာ15နှစ်ရှိနေပါပြီ
။နောက်ဆုံးအခြေအနေကိုသိနိုင်ဖို့အတွက်2013နှစ်စန်းနဲ့2015 AB လအကြားမှာရွှေပြောင်းတဲ့လူသမားတွေကိုရွေးပြီးမေးမြန်းတယ်လို့ဆိုပါတယ်။တိုင်းသို့မဟုတ်ပြည်နယ်တစ်ခုမှာမြို့နယ်၄ခုနှုံးနဲ့စစ်တမ်းကောက်ယူပါတယ်။မေးမြန်းသူအားလုံးဟာအလုတ်ကင်မကောင်းလို့နေရာရွှေ့ပြောင်းရတာလို့ဆိုပါတယ်။ဆွေမျိုးမိတ်တင်ကဟာအကူအညီနဲ့အလုတ်ကင်ပြောင်းရွှေ့သူကအများစုဖြစ်ပေမဲ့ဆရာကင်နှုံးဟာအလုတ်ပွဲစားကိုအခကျင်းငွေပေးပြီးအလုတ်ရွှေ့ပြောင်းတယ်လို့ဆိုပါတယ်။ရွှေ့ပြောင်းလူသားတွေဟာနေရာသစ်မှာအင်ငါးနေနိုင်တဲ့အခြေအနေမရှိတဲ့အတွက်အလုတ်နီးမှာဖြစ်တယ်လို့တဲဆောက်ပြီးနေထိုင်ကြတယ်လို့အလုတ်ရှင်ပေးတဲ့နေရာမှာလည်းနေထိုင်ကြပါတယ်။မကျေနပ်တာကိုမပြောရဲတဲ့အလုတ်သမားဘဝရောက်သွားတယ်လို့ဆိုပါတယ်။
လုတ်တဲ့မရမီပြောထားတာနဲ့လက်တွေ့အလုတ်တခြားစီဖြစ်နေတာမျိုးတွေအတွက်လိမ့်လဲလဲပြားခံရတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။မူလသဘောတူထားတဲ့အလုတ်ချိန်တဲ့ပူပြီးခိုင်းမှုနားချိန်မရှိမှုအပြင်လောကနဲ့ဆက်သွယ်ခွင့်မရမှုစတာတွေကြောင့်အတ္တမခိုင်းလို့အလုတ်လုံးရတယ်လို့ဖြစ်နေပါတယ်။အလုတ်တဲကမထွက်နိုင်အောင်အလုတ်ရှင်ဘက်ကပန်တီးထားတာဟာအတ္တမစိတ်ခိုင်းမှုနဲ့အတူတူပဲလို့ဆိုပါတယ်။မင်းမြတ်နဲ့အလုတ်သမားခွန်ဆောင်ကျော်တဲမှာ25ရာခိုင်နှုန်းသုံးဟုတ် 2,000 နီးပါးဟာအတ္တမခိုင်းစီခံရသူဖြစ်ပြီး14ရာခိုင်နှုန်းသုံးဟုတ် 1,000 လောက်ဟာအတ္တမခိုင်းခံရတဲ့ဘဝကိုရောက်သွားအောင်လိမ့်တယ်လှည့်ပြားခံရသူဖြစ်တယ်လို့ဆိုပါတယ်။ဒီအထဲမှာ 9,000 ကျော်သုံးဟုတ် 84 ရာခိုင်နှုန်းဟာအတ္တမခိုင်းစီမှုကကျင်းလွတ်တယ်လို့ဆိုပါတယ
်။လူကုန်ကူးမှုဟာပြည်တွင်းမှာလည်းဖြစ်ပွားပါတယ်။နိုင်ငံခြားခေါ်သွားမှသာဖြစ်ပွားတဲ့အမှုမဟုတ်ပါဘူး။ဒါကြောင့်ပြည်တွင်းရွှေ့ပြောင်းလုပ်သားကိစ္စမှာလူကုန်ကူးမှုနဲ့အာရမစေခိုင်းမှုပါဝင်နေပုံကို ILO ကဖော်ပြထားပါတယ်စစ်တမ်းကောက်ယူတဲ့လူ 9,000 ကျော်ထဲမှာအသက်18နှစ်အောက်ကလေးအရွယ်က600ခန့်လုံးပါဝင်ပါတယ်ပဲခူးတိုင်းမှာရွှေပြောင်းလုပ်သားအများဆုံးဖြစ်ပြီးအေယာဝတီတိုင်းကဒုတိယအများဆုံးဖြစ်ပါတယ်ပြည်နယ်ထဲမှာတော့ရခိုင်ပြည်နယ်မှာရွှေပြောင်းလုပ်သားအများဆုံးဖြစ်ပါတယ်နေရာဟောင်းကမရွှေပြောင်းမီနေရာထဲမှာအလုပ်လုပ်ဖို့စီစဉ်နိုင်သူက54ခန့်လုံးရှိပြီး46ရာခိုင်နှုန်းကတော့ရွှေ့ပြောင်းပြီးမှအလုရှာကြပါတယ်အလုကန်ထရိုက်ကိုစာနဲ့ရေးဖို့မြန်မာဥပဒေကပြဋ္ဌာန်းထားပေမဲ့အများစုဟာနှုတ်ကတိနဲ့အလုလုကြပါတယ
်အလုစာချုပ်ရှိသူအ ਨੇ အချင်းရှိပေမဲ့တတ်မှတ်တဲ့အချက်အလက်ပြည့်စုံတာမဟုတ်တဲ့အတွက်လုပ်ငန်းခွင်မှာပြဿနာဖြစ်ရင်အလုရှင်ကိုအရေးယူဖို့ခက်ခဲပါတယ်ရွှေ့ပြောင်းလုပ်သား9000ကျော်မှာ40ရာခိုင်နှုန်းဟာလုခများတဲ့ဆောက်လုပ်ရေးလုပ်ငန်းမှာလုပ်ကင်ကြပါတယ်ကုန်ထုတ်လုပ်ငန်းစိုက်ပျိုးရေးတပ်တူတွင်၅လုပ်ငန်းတစ်တော့လုပ်ငန်းစတာတွေမှာလည်းလုပ်ကင်ကြပါတယ်။ရွှေပြောင်းလုပ်သား90ရာခိုင်နှုန်းဟာအလုပ်ကြောင့်ထိခိုက်ဒဏ်ရာရရင်ညှော်ကြေးရဖို့မမျှော်လင့်ကြပါဘူး။လူနည်းစုလောက်သာအလုပ်ရှင်ရဲ့အကူအညီကိုရကြပါတယ်။ ILO အပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေနဲ့တိုင်းတာတဲ့အခါမှာရွှေပြောင်းလုပ်သားအလုံးရဲ့လုပ်ငန်းခွင်နဲ့နေထိုင်မှုအခြေအနေဟာအတ္တမခိုင်းစေမှုနဲ့ပတ်သက်နေတာတွေ့ရတယ်လို့ဆိုပါတယ်။ရွှေပြောင်းလုပ်သားနဲ့လူကုန်ကူးမှုဆက်ဆက်နေပုံကိုလည်းဖော်ပြထားပါတယ်။နေရာရွှေပြောင်းလုပ်ကင်သူဦးရီဆက်လက်တိုးပွားဖို့များပါတယ်။ဒါကြောင့် ILO အဖွဲ့ကမြန်မာအစိုးရနဲ့ရောအယတအဖွဲ့အစည်းတွေနဲ့ရောပူးပေါင်းဆောင်ရွက်ပြီးရွှေပြောင်းလုပ်သားစစ်တမ်းကောက်ယူတာဖြစ်ပါတယ်။ဒီစစ်တမ်းကြောင့်ရွှေပြောင်းလုပ်သားတွေရဲ့အခြေအနေတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။